သာမန်2019ခုနှစ်မှာရိုဟင်ဂျာရဲ့အပါအဝင်ကမ္ဘာပေါ်မှာရှိတဲ့လူသားတိုင်းလူခွင့်အပြည့်အဝရဖို့နဲ့သူတို့ရဲ့အားလုံးအမြင်ဆုံးအိမ်ပြန်နိုင်ကြဖို့အထူးသဖြင့်မြန်မာနိုင်ငံတစ်ခွန်းကတိုင်းရင်းဒေသကဒုက္ခသည်တွေပါနေရခြင်းကိုအမြင်ဆုံးပြန်နိုင်ကြဖို့ဖိနပ်ပြစ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကအနှစ်တစ်ဆုံးကောင်းတောင်းပေးလိုက်ကြပါတယ်ပင်ကလေးရွှေကောက်ပွဲလုံခြုံရေးအခြေအနေကြောင့်အသွာအလာတွေပြင်ပထားပြီးတော့တင်းကျပ်တဲ့လုံခြုံရေးတပ်တွေရဲ့စောင့်ကြည့်မှုအောက်မှာဒုက္ခတွေစခန်းထဲမှာပဲနှစ်သက်ကိုဆင်းနေနေကြရတဲ့ဒုက္ခတွေရဲ့မျှော်လင့်ချက်နှစ်သက်စုဝင်တွေကိုတော့မဆီမောကစစ်စစ်တင်ဆက်ထားပါရဲ့ရှင်
။ပင်ကလေးနိုင်ငံမှာရွှေကောက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခတွေစခန်းတွေအတွင်းမှာစစ်တပ်ရဲနဲ့လုံခြုံရေးအဖွဲ့တွေတိုးချက်ချထားပြီးတော့စခန်းထဲမှာလုံခြုံရေးအထူးတင်းကျပ်ထားခြင်းဒုက္ခတွေစခန်းအဝင်အထွက်အနောက်အရေးပေါ်အခြေအနေကလွဲပြီးတော့အသွားအလာတွေအကုန်လုံးပိတ်ထားတဲ့အချိန်မှာပဲသိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစခန်းတွေထဲမှာပဲနှစ်တစ်ကူကိုမျှော်လင့်ချက်တွေနဲ့ဆောင်ဆိုင်နေကြပါတယ်။ဘာသာရေးကောင်းဆောင်တွေကဥဆောင်ပြီးတော့နှစ်တစ်ဆူတောင်းနေကြသလိုအပြင်ထွက်ခွင့်မရပင်နဲ့လို့စခန်းင်းကဒုက္ခသည်တွေစုဝေးပြီးတော့နှစ်တစ်ကူကိုရင်ခုန်စွာဆောင်မြော်နေကြတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဘာလူခါလေဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥခင်မောင်ကတော့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်စစ်ပြေးစစ်ဆောင်နေကြရတဲ့မြန်မာနိုင်ငံတော်ဝန်ကကချင်ရှမ်းစတဲ့တိုင်းရင်းသားတွေ2019ခုနှစ်မှာမိမိတို့နေရက်ရင်းကိုပြန်နိုင်ပါစေကြောင်းအခုလိုဆုမွန်တောင်းပါတယ
်။ကဘာတို့ကဘာသားနဲ့တကွကဘာအကျဲတမှန်ရှိတဲ့ဒီကြောင့်နဲ့တော့ဒုက္ခတွေတွေပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒုက္ခတွေတွေပေါ့ရင်းရရှိရင်ချမ်းကချင်တရားပါညာပေါ့နော်အဲ့ဒါရင်းရင်းရဲ့အတွက်ကိုကျွန်တော်တို့ဆက်ဆောင်ပါတယ်။နောက်ပြီးတော့2016မှာကျွန်တော်တို့မျှော်လင့်တာဒီကျွန်တော်တို့ရဲ့တောင်းဆိုထားတဲ့အစီအစဉ်ကိုကျွန်တော်ပြန်ပြီးကျားရှိပြီးတော့ကိုယ့်ရဲ့နေရင်းကိုဆန်လေးတွားရောက်လို့ဆန်တာတော့ရှိပါတယ်ခင်ဗျာ
ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာအသက်ဆုံးရှုံးသွားရသူတွေကြံ့ရည်သူမိသားစုတွေအတွက်လည်း2019မှာတရားမျှတမှုတွေရပါစေကြောင်းဝိုင်းဝန်းဆုတောင်းပေးနေကြပါတယ်လို့ဦးခင်မောင်ကပြောပါတယ်2019မှာတော့အမြန်ဆုံးအိမ်ပြန်နိုင်မှုမျှော်လင့်သူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကုတုပလောက်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ဖြစ်ပါတယ
်ဆက်ကောင်းလာလို့တောင်းဆက်ကောက်ဆက်မျိုးလုံးကျစီအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့အမြန်ဆုံးကိုဒီနေ့ကပြန်နိုင်ဖို့လုပ်ရင်းနဲ့ရေးရေးချလာတယ်နောက်တစ်ခုကဒီမှာကျွန်တော်အမြန်ဆုံးကျွန်တော်တောင်းဆိုတဲ့အချက်ထွန်းနဲ့ဒီဒေဇုံဒီရောအမြင်ဆုံးတဲ့ကိုမျိုးကိုပြန်နိုင်ဖို့လည်းမျိုးစုံတော့ပါပဲ
ဒုက္ခတွေကြီးကြုံရတဲ့အခက်အခဲတွေအများဆုံးပြေလည်နိုင်ပါစေလို့ဆုတောင်းတယ်လို့သူကပြောပါတယ်။ကော့စ်ဘဇာအနီးဘာလူခါလေးဒုက္ခတွေစခန်းကြီးရိုဟင်ဂျာဒုက္ခတွေကိုယ်ကြီးဆလံကလည်း2019မှာရိုဟင်ဂျာတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးကလူသားတိုင်းလူခွေရေးအပြည့်အဝရပါစေကြောင်းဆုမွန်တောင်းပါတယ်လို့ဆိုပါတယ်
။ဟုတ်ကဲ့ပါ။ကြာရင်ကျွန်တော်ကမြေကြီးကိုအစားမှပြီးကျွန်တော်ကဆုတောင်းကြည့်လာတော့ကမ္ဘာကရှိတဲ့လူသားတိုင်းဟာလူအခွင့်အရေးအပြည့်အဝရရှိရမယ်။လူသားရဲ့အကျင့်တွေကိုပြည်လေစေရေးအတွက်ကျွန်တော်ကစိတ်ကောင်းကြတာရှိပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံအင်းချမ်းပါရရေးတရားတော်လည်းကျွန်တော်ကစိတ်ကောင်းပြတာရှိပါတယ်ခင်ဗျာ။အာမိတ္တကိုတော့ကျွန်တော်ကတော့တော့နောက်မတော်ဆက်ကိုကြရင်မိတ္တကမှကျွန်တော်ရဲ့အဲဝေညာဒုက္ခဝိညာဉ်ရဲ့အယုတိသာအဲပြေလည်လာမယ်လို့ကျွန်တော်အများအတွက်မျှော်လင့်ကြပါတယ်။
2019မှာတော့ရိုဟင်ဂျာတွေနေရာကြီးအများဆုံးပြန်ခေါ်နိုင်မှုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်နိုင်ငံတော်ဆန်းစုကြည်တို့ကိုလည်းရည်စူးနှစ်တစ်ဆူတောင်းရေးကိုယ်ကြီးဆလံကအခုလိုဆုမွန်တောင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့9သိန်းကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့လာမယ့် 2019 ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်တွေကိုဆုမွန်တောင်းနေကြပေမဲ့လို့သူတို့ရဲ့အနာဂတ်ကမရေရာလှတဲ့အတွက်ဆိုးရိမ်မှုတွေကတော့ရှိနေသေးပါတယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်